1389ခုတပေါင်းလာဆန်း9ရက်ရန်ကုန်တိုင်းမရန်ကုန်မြို့နယ်9မိုင်ခွဲတင်းနုရင်လန်းအမှတ်45နေဦးတောင်ထေဒေါက်ကင်စောဝင်သားမောင်မင်းတောင်ခန့်ကျော်ညီညီခန့်မိသားစုတို့ကစကိုင်းတိုင်းမုံရွာမြို့တတ္တမစောတကသူဘောရယုံကျောင်းတိုက်เจ้าอุศรีတော်အတွက်မာသိန်းတူတန်းခြင်းဓမ္မစာပေနှင့်တရားတော်ကိုပြန်ပွားရေးအတွက်သုံးသိန်းတူတန်းခြင်းကုဇော်ဝင်သတ္တရရန်ကုန်ကမုံရเจ้าอุศรีတော်အတွက်သုံးသိန်းတူတန်းခြင်းဒီလူတော်မင်္ဂလာဆက်နှင့်ဆက်လျင်း၍ဆင်းရဲခြင်းပါပြုလို့အပ်သည့်ကုသိုလ်မင်္ဂလာအခမ်းအနား၌ဟုတ်ကြအပ်တော်ပါရမီကုသိုလ်အကြောင်းတရားဒေသနာတော်လောကမှာလူ့ဘဝရောက်လာတဲ့အခိုက်အခံလားပါရမီကုသိုလ်ဆိုတာပါရမီဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်တွေရဲ့အလုတ်ကိုပါရမီလို့ခေါ်ပရမတ္တဧတာပါရမီမြင့်မြတ်တဲ့ပုဂ္ဂိုလ်တွေရဲ့လုပ်ငန်းတစ်ခုဟာပါရမီပဲမြင့်မြတ်တဲ့ပုဂ္ဂိုလ်လို့ဆိုတာလည်းပဲဒီပါရမီဆိုတဲ့ကုသိုလ်အလုပ်တွေလုပ်လို့မြင့်မြတ်သွားတာတကယ်တော့ပုဂ္ဂိုလ်ကမြင့်မြတ်တာမဟုတ်ဘဲနဲ့သူ့ရဲ့လောက်ရကိုအကြောင်းပြုပြီးတော့မြင့်မြတ်တယ်လို့ဒီလိုပြောတာပါအဲ့ဒါကြောင့်မို့လို့မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ရာအတွက်မြင့်မြတ်တဲ့စိတ်ဓာတ်မြင့်မြတ်တဲ့လောရတွေကိုလောက်ကြအောင်ဖြစ်ပါဘယ်သူပဲဖြစ်ဖြစ်မြင့်မြတ်တဲ့စိတ်နေသဘောထားမရှိဘူးဆိုလို့ရှိရင်လောက်ပဲအစင်တန်းမြင့်တဲ့ပုဂ္ဂိုလ်ဖြစ်ဖြစ်နှိမ့်ကြတဲ့ပုဂ္ဂိုလ်အောက်တန်းကြတဲ့ပုဂ္ဂိုလ်စိတ်ဓာတ်ကအောက်တန်းကျသွားပြီသူ့ရဲ့လောရတွေကအောက်တန်းကျသွားပြီဆိုလို့ရှိရင်သူပုဂ္ဂိုလ်ကလည်းအောက်တန်းစားပုဂ္ဂိုလ်ပဲဖြစ်တာအဲ့တော့အဓိကမြတ်စွာဘုရားကဒီလိုအမြင်မျိုးကိုဟိုအိန္ဒိယနိုင်ငံမှာဖျားပွင့်လို့ဟောကြားခဲ့တာရှင်အောင်အိန္ဒိယနိုင်ငံရဲ့အယူဆတရားကဘာလဲဆိုရင်မြင့်မြတ်တဲ့မိဘမြင့်မြတ်တဲ့အမျိုးကမွေးတဲ့ပုဂ္ဂိုလ်ဟာမြင့်မြတ်သူလို့သူတို့ကသတ်မှတ်တယ်အောက်တန်းစားကမွေးပြီဆိုလို့ရှိရင်လေအောက်တန်းစားလို့ဒီလိုသတ်မှတ်တယ်သူတို့စကားနဲ့ပြောလို့ရှိရင်တော့ဒါဇတ်ပေါ့ဇာတိလို့ခေါ်တဲ့အမျိုးဇတ်ကိုအဓိကထားထိုခေတ်ကအိန္ဒိယနိုင်ငံမှာအမျိုးဇတ်ကို၄မျိုးခွဲခြားထားတယ်အမျိုးဇတ်ဆိုတာလူတွေရဲ့အဆင့်အတန်းကိုခွဲခြားထားတဲ့သဘောနံပါတ်1ကခတ္တိယဇတ်လို့ခေါ်တယ်။အုပ်ချုပ်တဲ့လူရန်းစားညမာလူပြောလို့ရှိရင်မင်းမျိုးမင်းတွေပေါ့ခတ္တိယဇတ်နောက်တစ်ခုကဗြဟ္မဏဇတ်သူတို့ကသူတို့ခေတ်ပညာရတ်တွေကိုသင်ကြားပြီးတော့သူတို့ကိုသူတို့ဖြူစင်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေလို့ယူဆတဲ့ပုဂ္ဂိုလ်မျိုးတွေကဗြဟ္မဏလို့ခေါ်အဲ့ဒီအမျိုးဇတ်ကတစ်ခုနောက်တောက်တိယဒန်းကြတော့ဘာတော့ဆိုရင်အယောင်းဝယ်လုပ်ငန်းစက်ပြိုးရေးလုပ်ငန်းဒီလိုလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းပြုတဲ့ပစ္စည်းဥစ္စာဓနာချင်းကိုရှိကြတဲ့ပုဂ္ဂိုလ်တွေကိုတော့ဝိတ္တလို့ခေါ်တယ်အဲ့ဒီပုဂ္ဂိုလ်ကအများစုပဲနောက်အဆင့်အနှိမ်ဆုံးကြတော့တုဒ္ဓလို့ခေါ်တယ်အဲ့ဒီပုဂ္ဂိုလ်တွေကဘာတော့ဆိုရင်ခဏပြောတဲ့ခတ္တိယအမျိုးຫນွယ်တို့ဗြဟ္မဏအမျိုးຫນွယ်တို့ဝိတ္တလို့ခေါ်တဲ့ကုန်သီလေလို့အမျိုးຫນွယ်တွေပေါ်မှာသူတို့ကမိခိုအားထားပြီးတော့ခိုင်းရလို့ခိုင်းရနေဆေးရသွားဆိုတဲ့ဆင်းရဲတဲ့အလုသမားလူတန်းစားတရက်ပေါ့အဲ့ဒါကိုတုဒ္ဓလို့ခေါ်တယ်အိန္ဒိယရဲ့ဟိုင်ဟာရာကီလို့ခေါ်တဲ့လူနေမှုအဆင့်တန်းတစ်ခုခွဲခြားတဲ့အခါမှာအဲ့ဒီပုံစံနဲ့ခွဲရတယ်သူတို့ အဲ့ဒီလိုခွဲတဲ့နေရာမှာခတ္တိယနဲ့ပြမနာဒီဇက်နှစ်ခုကဘယ်သူကမြတ်တယ်လဲလို့ဆိုရင်ပြမနာတွေကလည်းသူတို့ကမြတ်တယ်လို့သူတို့ကိုနံပါတ်1ထားတယ်ခတ္တိယတွေကလည်းသူတို့ကိုသူနံပါတ်1ထားတယ်အဲ့ဒီနှစ်ခုကတော့တခါတည်းရန်ခတ္တိယတွေကရှေ့တန်းရောက်သွားတာရှိတယ်တခါတခါပြမနာတွေကရှေ့တန်းရောက်တာရှိတယ်ဒါကြောင့်မို့လို့ခေကာလအလိုက်ဘုရားအလောင်းတော်တွေဟာဘယ်အမျိုးကနေဘုရားဖြစ်ရမလဲလို့ဆိုတာဇက်ခွဲချမှုအမတန်ကြီးမားတဲ့အိန္ဒိယနိုင်ငံမှာအမျိုးဆိုတာအမတန်မှအရေးကြီးတယ်လူလေးစားခံရဖို့အတွက်အမျိုးကသိအရေးကြီးတယ်ဟုတ်ကြည့်ရတယ်ဘုရားအလောင်းကဒီကောရောမြတ်စွာဘုရားအလောင်းဆိုလို့ရှိရင်တေတ္တကေတုနတ်သားဘဝကနေပြီးဘုရားဖြစ်ဖို့လူပြေကိုလူဖြစ်တော့မယ်ဆိုတဲ့အခါဘယ်မျိုးမှဖြစ်ရမလဲလို့လှမ်းပြီးတော့ကြည့်သေးတယ်ကြည့်ချင်းကြီး၅ပါးဆိုအလုံးကြားဖို့လေအဲ့ဒီလိုကြည့်လိုက်တဲ့အခါမှာကောရောမြတ်စွာဘုရားပွင့်တဲ့ခင်မှာဘယ်သူကရှေ့တန်းရောက်နေတော့ဆိုခတ္တိယမျိုးတွေကရှေ့တန်းရောက်တယ်ပြမနာတွေကဒုတိယအဆင့်ပဲဖြစ်တယ်ဒါကြောင့်မို့လို့ခတ္တိယမျိုးကိုရွေးချယ်လိုက်တယ်ပေါ့ဒါလေးပဲလောကမှာလိုအပ်တဲ့ဟာတစ်ခုလို့ပြောရမှာပေါ့လူတွေရဲ့ဒီ position ကအမတန်လိုလို့ခတ္တိယမျိုးရွေးချယ်လိုက်တယ်ကတ္တဗမြတ်စွာဘုရားကြတော့အဲ့ဒီခေကာလတုန်းကသူကဗြဟ္မဏမျိုးတွေကရှေ့တန်းရောက်တယ်ခတ္တိယတွေကနံပါတ်1အဆင့်မှသာရှိတယ်ဘယင်တွေကစပြီးဗြဟ္မဏတွေကိုအလေးပြုပြီးတော့သူတို့ကတကယ်တိုင်းပြည်မှာဆရာကြီးတွေပေါ့နော်သူတို့ကိုအလေးအမြတ်ပြုပြီးတော့သူတို့ကပညာတတ်လူတန်းစားတွေကိုပညာတတ်လူတန်းစားတွေဆိုတော့အရာရာသူတို့ဆရာတင်ကြရအဲ့ဒါကြောင့်မလို့ဗြဟ္မဏလူတွေကဗြဟ္မဏမျိုးတွေကရှေ့တန်းရောက်တဲ့အခါကျတော့ကတ္တဗမြတ်စွာဘုရားကဗြဟ္မဏမျိုးကိုရွေးချယ်ပြီးတော့ဗြဟ္မဏမျိုးမှလူဖြစ်ရတယ်အဲ့ဒါကြောင့်မလို့ခတ္တိယနဲ့ဗြဟ္မဏဒီနှစ်ခုကတော့ခေတ်ကာလအလိုက်ခတ္တိယကရှေ့တန်းရောက်သွားတဲ့အခါရောက်တယ်ဗြဟ္မဏတွေကရှေ့တန်းရောက်တဲ့အခါရောက်သွားတယ်ပေါ့ဒါအိန္ဒိယလူနေမှုစနစ်အရဒီလိုအခြေအနေခွဲပြားကွဲပြားခြားနားမှုလေးတွေရှိတယ်ပေါ့ဂေါတမမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်တွေထဲမှာခတ္တိယကအဓိကပြမနာကအဓိကဆိုပြီးတော့အငင်းပွားတဲ့အယူဆတွေရှိတယ်ပေါ့ဒါဖို့မြတ်စွာဘုရားဟောထားတာရှိတယ်ခတ္တိယောတိထောစနေတတမိရေခွတ်တာပဋိတာရိနောလူလောကရဲ့လူမျိုးတွေကိုလိုက်ပြီးတော့အဆင့်တန်းကြီးလိုက်မယ်ဆိုလို့ရှိရင်လူတွေထဲမှာခတ္တိယဟာနံပါတ်1ပဲလို့ဂေါတမမြတ်စွာဘုရားလက်ထက်မှာခတ္တိယနံပါတ်1ဖြစ်တယ်ခတ္တိယတွေဆိုတာဘယ်သူတုံးဆိုရင်တန်းပြီးအုပ်ချုပ်တဲ့မင်းတရားတွေရဲ့အမျိုးအနွယ်ပေါ့ Royal Family တွေပြောတာတခါတည်းရန်ခတ္တိယဆိုတဲ့စကားလုံးကို Warrior လို့ဘာသာပြန်တာရှိတယ်ပေါ့လက်နဲ့ကင်ဆွဲပြီးတော့တန်းပြီကိုအုပ်ဆိုးထားနိုင်တဲ့ပုံကိုယ်ပြမနာတွေကသူတို့ရဲ့အကြံပေးအစင်းလောက်ပဲထားပြီးသူတို့ကခန့်အပ်တာခတ္တရတွေရဲ့အလိုကြသူတို့ကလုပ်ကြအဲ့ဒီဝိသတွေကြတော့သူကဘယ်တော့မှရှေ့တန်းရောက်မလာဘူးသူတို့ကတော့ဘာလို့ဆို financial supporter တွေအနေနဲ့ထားတာသူတို့ကကုန်သည်တွေအယောင်းဝယ်တွေသူတို့အခွန်အတုပ်ပေးချရတဲ့ပုံကိုယ်တွေပေါ့နော်အယောင်းဝယ်သမားတွေတောင်သူလယ်သမားတွေဆိုတာဘယင်ကိုအခွန်တုပ်ပေးရတယ်ပုံနာတွေကိုအခွန်တုပ်ပေးရတယ်ပေါ့ပြမနာတွေကိုအခွန်တုပ်ပေးရတယ်အဲ့ဒါလို့လူလောကမှာဒီလိုလူတန်းစားကြီးတွေဒီလိုခွဲထားတာရှိတယ်ခွဲထားတဲ့အခါကျတော့ဒါလောကီကဒီလိုခွဲထားတာလောကီကဒီလိုခွဲထားတာဘယ်ရီအောင်ခွဲလာလဲလို့ဆိုတော့အယူဆတစ်ခုဟာအေးအရာရာမှာခတ္တိယကမြတ်တယ်ဆိုပြီးတော့ဒီခတ္တိယမျိုးကဖြစ်လာတဲ့ပုံကိုတရားဟာဘာလို့လို့သူဟာသာဝရအမြတ်ဆုံးပဲလို့သူ့ရဲ့လောရတွေကိုမကြည့်တော့ဘူးအမျိုးဆက်ကမြတ်နေသည့်အတွက်ကြောင့်တသက်တာလုံးခတ္တိယကအထက်တန်းရောက်နေတယ်ဗြဟ္မဏတွေကလည်းပဲအမျိုးဆက်ကမြတ်နေသည့်အတွက်ကြောင့်တသက်လုံးသူတို့ကအမြတ်ဆုံးလို့ဒီလိုသတ်မှတ်တယ်သူတို့ကဘယ်လောက်ထိအောင်ပြောတော့ဆိုလို့ရှိရင်လောကလူတွေဟာဗြမာကြီးကဖန်ဆင်းတာတဲ့ဖန်ဆင်းတဲ့အခါကျတော့ဒီဗြမာကြီးကဗြမာကြီးရဲ့ဗဇက်ကထွက်လာတဲ့အမျိုးတွေက ဓမ္မကြီးရဲ့ခံနှင်းတွေကထွက်လာတာပဇတ်ပေါက်ကထွက်လာတာပြမနာတွေပြမနာတွေဟာပြမကြီးကသူ့ပဇတ်ကထုတ်လုပ်လိုက်တာပဇတ်ဆိုတာလူတွေကဟိုခေါင်းမှာရှိတာဆိုတော့တံမိုးထားတဲ့အမြင့်မြတ်ပေါ့နော်ပဇတ်ကမွေးဖွားတာလို့ဟောခတိယတွေကြတော့သူတို့တွေအောက်ကျသွားတယ်ရှင်ဘတ်တို့ဘာလို့မွေးဖွားတယ်ခြေပမိုးကမွေးဖွားတယ်လို့ဒီလိုသူတို့ကသုံးတယ်အဲ့ဒါကြောင့်မလို့ဗြမကြီးကဖန်ဆင်းတဲ့အချိန်မှာဗြမနာတွေဟာအမျက်ဆုံးဖြစ်တယ်အမျက်ဆုံးဖြစ်သည့်အတွက်ကြောင့်အလုံးဟာလောကကြီးမှာရှိတဲ့လောကမှာရှိတဲ့အရာခတ်သိမ်းဟာဗြမနာတွေကပိုင်တယ်လို့သူတို့ယူဆတယ်ဒါကြောင့်မလို့ဗြမနာတွေကအိန္ဒိယရှင်းဟောင်းအိန္ဒိယနိုင်ငံမှာဆိုရင်ဘယ်သူကပေးပေးမပေးပေးကိုပိုင်တဲ့ပစ္စည်းဆိုပြီးယူခွင့်ရှိတယ်လို့သူတို့ဒီလိုသတ်မှတ်ထားတာလည်းရှိတယ်သူတို့မှာအဋ္ဌိဏဒါနဆိုတာမရှိဘူးအလုံးဟာသူတို့ပစ္စည်းကိုဒီပြင်လူတွေကယူသုံးနေတယ်လို့ပဲသူတို့ကသတ်မှတ်တယ်။ဟောအဲ့ဒါလို့ဗြမနာတွေကလည်းသူတို့ကျမ်းဂန်မှာသူတို့သာအမျက်ဆုံးဆိုတဲ့အယူဆတစ်ခုနဲ့မမနာတွေရှိပြီးတော့မလှုပ်လို့သူတို့ကအထက်တန်းကြတယ်။အမျိုးကအထက်တန်းကြသည့်အတွက်ကြောင့်လောရက်တွေကိုကြည့်စရာမလိုဘူး။အမြဲတမ်းအထက်တန်းကပဲလို့ဒီအယူဆကြီးဟာအိန္ဒိယလူနေမှုစနစ်ကြီးတစ်ခုကိုလွှမ်းမိုးထားခဲ့တယ်ပေါ့။အဲ့ဒီလိုလွှမ်းမိုးထားတဲ့အခါမှာဖျားပွင့်လာတဲ့အခါကျတော့ဘုရားဆော်ဘုရားကျတော့အမျိုးဆက်ဆိုတာအဓိကမဟုတ်ဘူးကိုကျင်တရားအဓိကဆိုတာအယူဆတစ်ခုတိဆောက်ပေးတယ်ဘုရားဆော်ဘုရားဒါကြောင့်မို့လို့ဘုရားလက်ထက်ကျတော့ဘုရားဆော်ဘုရားကတကယ်လက်တွေ့ကြတဲ့အယူဆတစ်ခုထုတ်ဖော်ဟောကြားတယ်လောကမှာအမျက်ဆုံးဆိုတာအမျိုးနဲ့ဖြစ်တာမဟုတ်ဘူးနာစစ္စာဝတ္တလောဟောတိနာစစ္စာဟောတိဗြမနောတဲ့အမျိုးဆက်နဲ့မြင့်မြတ်သူလို့ပြောလို့မရဘူးတဲ့အမျိုးဆက်ကိုကြည့်ပြီးတော့ယုံညံ့သူလို့အမှတ်လို့မရဘူးတဲ့ဟောတာမြတ်စွာဘုရားလက်ထက်မှာပယ်ဖြတ်ခဲ့တဲ့စကားတစ်ခုဒီကနေ့ထိအိန္ဒိယနိုင်ငံမှာအမျိုးဆက်နဲ့ပတ်သက်ပြီးတော့အဆင့်အတန်းကိုခွဲတော့မှရှိသေးတယ်ဆင့်တန်းအလိုခွဲနေကြတော့ရှိတယ်နော်မြန်မာနိုင်ငံမှာတော့ဒီဇတ်စနစ်မရောက်လာဘူးလို့ပြောတာမရောက်ဘူးဆိုရင်ပဲ၄ခုတန်မခွဲခြားတာမြန်မာနိုင်ငံမှာတစ်ချိန်လုံးကသူကဇတ်2မျိုးခွဲခြားခဲ့တယ်လို့ပြောလို့ရဘာလို့ဆိုရင်အယနဲ့ဒါသအရှင်သခင်မျိုးနဲ့ကျေးတော်မျိုးကျွန်တော်မျိုးနော် Royal Family တွေကိုအမြဲတမ်းအရှင်သခင်လို့ဒီလိုသတ်မှတ်တာတကယ်လို့မြန်မာပြည်မှာတခါတော့ကလေဖျားထုကံတဲ့အမျိုးဆိုပြီးတော့ဒါဇာမျက်သဘောမျိုးတတ်မှတ်ခဲ့တာပေါ့ခုကဘုန်းကြီးတို့တွေအလွန်ကံကောင်းတယ်သူဖြစ်လာတဲ့အခါမှာဒီအချိန်မှာဘာမှခွဲခြားမှုမရှိတဲ့တပြေးညီရှိနေတဲ့အချိန်ခါလမှာလူဖြစ်လာတဲ့အတွက်ကြောင့်ဖျားထုကံအမျိုးလည်းဒီမှာမရှိတော့နော်အဲ့တော့အယနဲ့ဒါသအယဆိုတာအရှင်သခင်မျိုးအရှင်သခင်မျိုးတွေကဘာမှဆိုအခွင့်အရေးတားနေတယ်နောက်ပြီးတော့သာသဆိုတာကြေးတော်မျိုးကျွန်တော်မျိုးဒါကြောင့်မို့လို့ရှင်တို့ကတာမန်ပြည်သူတွေကိုခေါ်တာငတ်တက်ပြီးတော့ခေါ်လေးရှိမြန်မာပြည်မှာကိုပဲနော်နော်ဘူဖိုလာဆိုရင်ငဖိုလာလို့ခေါ်တာသူတို့ရှင်အတော့ဟာအဲ့လိုပဲခေါ်ကြေးတော်မျိုးကျွန်တော်မျိုးဆိုပြီးတော့အဆင့်တန်းတွေအများကြီးခွဲထားတယ်ရှင်တို့ကဘယင်းတွေလက်ထက်ကအဲ့ဒီစနစ်ဟာဘယ်ချိန်လေးမှာခြုံငိမ့်သွားတော့ဆိုလို့ရှင်1885တိဘောမင်းပါသွားတဲ့နောက်ပိုင်းမှာဒါချုပ်ငိမ့်သွားချုပ်ငိမ့်သွားပြီမဲ့လို့အစင်လာတခုကအလွန်နဲ့ရုပ်တရက်မပြောင်းနိုင်လေးအတွက်ကြောင့်ဘာဖြစ်တယ်ဆိုရင်ဗမာလူမျိုးတွေကဆက်ပြီးတော့ဟိုအရာရှိအရာခံတွေကိုဒုဒုခါစားပြီးဖျားထုနေရသေးတယ်အင်္ဂလိပ်တွေကိုဆက်ပြီးတော့နောက်ပိုင်းကျတော့တဖြည်းဖြည်းတော်လှန်လာပြီးတော့လူတွေရဲ့ရှေ့မှာတို့ကသခင်ပဲကျွန်းမဟုတ်ဘူးဆိုပြီးတော့သခင်တွေပေါ်လာတာအဲ့ဒီဆက်ဖြစ်တယ်နော်သခင်အောင်ဆန်းလို့ဘာလို့ဆိုပြီးတော့သခင်ဖွဲ့တွေပေါ်လာတယ်ပေါ့အဲ့ဒါဘာလို့လို့ဆိုရင်ခုနကတည်းကကြီးတော်မျိုးကျွန်တော်မျိုးဆိုတဲ့အသုံးနှုံးကနေလိုက်ပြီးတော့ဖျားထုခံပုံကိုယ်တွေအရာရှိအရာခံတွေကိုဖျားထုနေရတဲ့ဟာတွေကိုတော်လှန်လိုက်တဲ့အခါနောက်ဆုံးမှာအဲ့ဒီအမျိုးဆက်ကြောင့်ဖြစ်ပေါ်လာတဲ့အရာတွေကိုတော်လှန်ပြီးသားဖြစ်သွားတယ်အားလုံးဟာသခင်ပဲဆိုဖြစ်လာ เนาะဒီအဆင့်ကိုရောက်လာတာအဲ့တော့အိန္ဒိယနိုင်ငံမှာတော့အဆင့်၄ဆင့်ထားတယ်ခတ္တိယပြမနာဝေဒသုဒ္ဓလို့အဆင့်၄ဆင့်ထားတယ်မြန်မာနိုင်ငံမှာတော့အယနဲ့ဒါသဆိုပြီးတော့အဆင့်၂ဆင့်ခွဲခြားပြီးတော့ထားတယ်အဲ့ဒီခွဲခြားမှုကမြန်မာနိုင်ငံမှာအခုလုံးဝမရှိတော့အိန္ဒိယနိုင်ငံမှာခဏတည်းရှိသေးတယ်တိရိလင်္ကာနိုင်ငံမှာလည်းပဲဘုရားဘာသာနိုင်ငံဖြစ်လင့်ကစားဇက်ခွဲခြားမှုရှိတယ်သက်ခွဲချမှုရှိတိရိလင်္ကာနိုင်ငံမှာသူကနာယကဆိုတဲ့နာမည်တွေထည့်ပြီးတော့မှဲ့တာတွေရှိတယ်ဗန္တာရနာယကတို့ဒိသနာယကတို့ဒသနာယကတို့ဆိုရင်နာယကတွေနဲ့မှဲ့တဲ့နာမည်တွေကဒါအမျိုးဆက်ကြရင်သူကထက်တန်းကြတဲ့အမျိုးတွေဆိုတော့အောက်တန်းစားမျိုးတွေကြတော့ဒါသဆိုတဲ့နာမည်ထက်မှာကရုဏာဒါသတို့ပရိမဒါသတို့ဒါသဆိုတဲ့နာမည်နဲ့မဲ့သူကအဲ့လိုကိုနာမည်ကိုနှိမ်ထားတာတခါတည်းအဲ့တော့ဒီဟိုနိုင်ငံမှာဘုန်းကြီးတို့သွားနေတဲ့အချိန်ဒီကနေ့လဲအဲ့ဒါရှိတယ်တန်ခါ3000လောက်ရှိတဲ့ထဲမှာနံပါတ်1ခိုင်းကသူကရှန်ခိုင်းလို့ခေါ်တယ်အဲ့ဒီရှန်ခိုင်းကထိုင်းနိုင်ငံကနေပြီးတော့ဒီဟိုကယူသွားတဲ့ခိုင်းကိုရှန်ခိုင်းလို့ခေါ်တယ်အဲ့ဒီရှန်ခိုင်းကသူကစမ်းမြင့်နေကြီးရဲ့ဝင်ခွင့်ပြုတယ်စမ်းနေနေဝင်ခွင့်မပြုဘူးရှေးဟောင်းဌာနတွေအားလုံးဆိုပါစို့ဆွဲတော်တို့ဘောဓိပင်တို့စတဲ့ရှေးဟောင်းဖရာเจ้าတွေရှေးဟောင်းဌာနတွေပုရဏရာဇမဟာဝိဟာရလို့ခေါ်တယ်ရှေးဘုရင်တွေကဆောက်လုပ်သွားတဲ့နေရာတွေအားလုံးဟာသူတို့လက်အောက်မှာရှိစမ်းမြင့်နေသူတို့ကပြီးဟိုနိုင်ငံမှာစမ်းမြင့်အဲ့ဒီရှန်ခိုင်းတွေကိုဇက်နေနေကိုဝင်ခွင့်မပြုဘူးသူစမ်းနေနေဝင်ဝင်မပြူသင်္ကန်းဝတ်ချင်တယ်ဆိုရင်လူတိုင်းဝတ်မပေးဘူးစမ်းမြင့်မှာတော့ဝတ်ပေးတယ်အဲ့ဒါရှန်ခိုင်းခဏတည်းရှိတော့မယ်ရှန်ခိုင်းသူတို့ပဲချီးဆိုးနေခါနိုင်ငံရေးရောတိုင်းရေးပြည်ရာဘာသာရေးကိစ္စတွေရောသူတို့ပဲချီးဆိုးတာအဲ့ဒီလူဇက်ခွဲတဲ့စနစ်ကိုမကြိုက်လို့အများစုကမလုပ်လဲဆိုရင်ဗမာပြည်လာပြီးတော့ဘုရမင်းတရားလက်ထက်မှာအမရပူရမှာတိတ်ခါလာတင်ပြီးတော့ရဟန်းခံသွားတဲ့ဆရာတော်တပါးကဟိုမှာဂိုင်းတစ်ဂိုင်းထောင်လိုက်တယ်အဲ့ဒါကိုအမရပူရဂိုင်းလို့ခေါ်တယ်။သူကတော့ဇာမျက်နေဖြစ်စေဇာနေနေဖြစ်စေအာလုံးသာသနာပေါင်းဝင်ဝေပြုတယ်။အဲ့ဒီဂိုင်းကလည်းပဲအခုတော်တော်လေးကြီးထွားပြီးတော့နိုင်ငံသူနိုင်ငံသားတွေကတော့ကြီးညိုလေးစားကြတယ်ပေါ့။အဲ့ဒီနောက်တစ်ခါရာမညာခိုင်းဆိုတော့ပေါ်လာပြန်တယ်။ရာမညာခိုင်းကတော့ဘကိုးကလျာဏီတိမ်မှာဒါကရှေးတုန်းကရာမညာဒေတာခေါ်တာပေါ့။အဲဒီရာမညာဒေတာဆိုရဲဆွဲနဲ့ဘကိုးကလျာဏီတိမ်ထဲမှာရဟန်းခံပြီးတော့သွားတဲ့ဆရာတော်တပါးကဥဆောင်ပြီးတော့ခိုင်းထောင်လိုက်တာကြတော့ရာမညာခိုင်းလို့ခေါ်တယ်။အဲဒီအမရပူရခိုင်းနဲ့ရာမညာခိုင်းကမြမပြေကတန်ဃာတွေလိုပဲဆက်ခွဲချမှုမရှိဘူးတဲ့။လူကြီးညိုမှုများတယ်သို့တော့အရှိန်အဝါဩဇာချင်းရှင်လိုက်လို့ရှင်ရှန်ခိုင်းကသူတို့အထက်ကရှိရှန်ခိုင်းကဆရာတော်တွေနဲ့ရှင်ပြိုင်ပြီးမပြောရဲဘူးသူတို့ကဇန်နိုင်လို့ရှင်အဲ့ဒီအိန္ဒိယတို့တီဟိုတို့မှာဇန်နိုင်လို့ဇန်နိုင်တဲ့ပုဂ္ဂိုလ်ကဇန်မြင့်တဲ့ပုဂ္ဂိုလ်ရှင်ပြိုင်ပြီးမပြောရဲဘူးငယ်ချောက်လို့ဖြစ်ဟောအဲ့ဒီစနစ်တွေရှိတယ်တော့တီဟိုနိုင်ငံမှာတောင်မှပဲဒီဇတ်စနစ်ကထိုးပေါက်ပြီးတော့ဝင်ရောက်တယ်ဖို့ရတဲ့တွေကံကောင်းတာတော့မြန်မာပြည်မှာဘုရားမြတ်စွာချက်မှတ်ထားတဲ့အတိုင်းပဲဘာသာစနစ်မှာမရှိဘူး။တော့စာနေမရှိဘူး။နော်။ lineage မရှိဘူး။လူဟာကိုကြိုက်တယ်လို့ပဲတကယ်ကိုဟိုနာမည်လဲကိုမှဲ့ကျင်တာမှဲ့တယ်ပေါ့။အဖေနာမည်ယူရမယ်အမေနာမည်ယူရမယ်စာမရှိ။သူတို့စီမှာတော့ကြောက်မှဲ့လို့မရဘူး။မှဲ့လို့မရအစင်တိုင်းကြီးသွားတယ်တခါတော့ကသီဟိုဝန်ကြီးချုပ်ကနောက်သမတဖြစ်သွား။ခွန်ကြီးတို့သီဟိုမှာနေတော့ကပရိမဒါသပရိမဒါသဆိုတာသူကအဲ့ဒီသမတကသူကဇာတ်နိုင်ကတက်လာတာဒါမှသူ့နာမည်ချင်းပရိမဒါသဆိုတာပရိမဆိုတာပေမချစ်ခင်မြန်တို့ကတော့ဒါသကျွန်ဆိုတဲ့အထိပဲသူ့နာမည်ကပေမဒါသချစ်အပ်သောချစ်ခင်အပ်သောချစ်ခွန်မွယ်ကောင်းသောကျွန်လို့ဒီလိုအထိပဲရအဲ့ဒါသူ့နာမည်သူပြောင်းလို့မရဘူး။သို့တော့အဲ့တမတာကြီးကသူမိန်ကုန်းပြောတယ်။ Mình không biết được khá chả đó. Tụi mình không có tình giả đi để mà phát lấy. Tụi hả rẻ khu đi đánh bí dì của con sông đi đạp chết. Tụi nàm mẹ của tụi đế bè phẹn phát nàng. Prima trả tạ. Prima sửa là tánh đủ bí đá rẻ tụi chết. Chả cháu mô prima. Trả tạ sửa là bíu dì rẻ của tụi à lâu chế bíu rẻ bó. Ở đây là đế bè phát sửa bí đó. Thế kể đó tụi khu đánh bí của con sông đi đạp chết đó chá. Tụi của Prima nai ca lưu khó thêm mà rẻ lưu sử dụng tụi biểu tỏa ra. Hồi như được mắt đám đi lại đẹp hộ. Tụi tụi này ngà mà ảnh được nàm mẹ xa bí rõ nâng thả ra mưu đi sử dụng. Tụi tụi sẽ gặp lâu này ạ, bà lý sẽ gặp lâu này ảnh nông tụ đá bó, lý sát đá bó. Ở đó, ảnh đi tâm gì ạ là nào, đâu chẳng khả ảnh được sống tỏa xa tâm đá đá khu, đá ưu bè. Phó yếu đó tùy hồ mà cháu đẹp này đấy, cháy nó ạ. Ngài ngài cháu nà rì ạ, tụi xe bí mía là rì ạ khá chá rồi. Các cái tù rì ạ, sân đế bèo là. Phó yếu đó xa bí rồi, ảy rì, bà sra răng đẹp phụ. Các cái tù này xa tuệ bí rồi. Registrar lâu đẹp khá mà. Tụi rù, lò kè student này lù, lò kè rì nè, tè khuyên nhà rì bó. Ấy lù, lò kè rì nè, tè khuyên nhà rì thêm này. Thì ở Thầm Sư Rí ạ, ông này lâm hẳn này, trách khuyên giả là phong nhạc Thầm Sư Rí ạ. Ây đó, cho thị ạ, thị ra sĩ kỳ ra lúc khó rẻ. Bước kỳ chú ý kỳ, thủ rạch đá chí, tớ ưu sĩ của phong nhạc cổ rãnh tòa bí rõ. Cô lại bố rẻ tạ khá chí nè, tòa bí rõ bí rõ rẻ khá mà. Tư ạ, chí chí bíu bíu khuyên bíu lại thả. Phong nhạc đó thì ạ, bí ế bá nhà ảo thả ra mất sĩ vũ, Thầm Sư Rí ạ yếu yếu về ảo thả ra. Phô nhí biên nhà yếu này ảo thả ra. Ở đây lên mạng của bia rẻ khá, tôi có lạc hẳn lại thế bó. Lạc hẳn bí đó, mát sra răng của đẹp khuyên bí lại thế. Ở lúc mát sra răng đẹp khuyên bí lại thế. Ở khá mà. Ở đây chạy nông ạ. Nên ngài ra cháu nà rì, mà đang nế rì ra, mất sĩ tà lọc hề. Cái cháu mũ, tôi đi tác hẳn cháu nà rì ấy. Ở đây, phụ nhí đưa vào anh đi nè, tôi là xóa xóa bó bó. Nên ngàn đá, yếu khuyên yếu mưu bí lại tập bó. Ở đây, đại mê. Register rồi, thì khá chế ngươi rồi, bà rồi bí ả ra, mà đàm ăn nế bà. Mà mì đá lâu xuyên, register rồi, khôn xe, ngá rồi bí lâu phải xí bà. Ở đây, lưu tết à, nào bánh chá rồi, phụ nhí đưa master bí đoá rồi, khá chá rồi. Tôi là tố miên là, master mà bí kênh gồm, đánh nét tố miên là vì đó. Nên ngài ra cho cháu nà rì gù, thò là tấu nồng bì à mẹ lù tàu là. Ở lù tàu là rè khá, phô yì rùa đi bà mạp dì ưu lè ấy đông à, lăn tà khá mà mạp mạ ưu. Sá tuệ yì lè tây bì rò mạ xì ưu bò. Cô xì lè ở đây lau bà rà mạ xì ưu bò. Nên ngài nhá nè lè sá tuệ ấy đông à, mẹ tà mạ nế giả tì rào. Ở lù ở đây lau xì nè nò mạ bì nài mù, mạ bì nài lù xì. Ở đây, director ấy đúng ạ, director thì học biếng đó vì corona đã xả rồi. Ở đây xem gì ạ, phong nhiên diễn như thế bao. Tuệ, xem bây giờ trong sách đấy ông mà là hả, đó là đâu nào dùng đến này mà luôn, phong nhiên. Phong nhiên luôn nia ra mà, donation này nia ra luôn, đó là đâu nào dùng bên này mà luôn. Mà bên này luôn xem như thế, scholarship sáu ba đấy, tuệ biếng. Bất mà tuệ biếng là về cái scholarship sáu cái nào số. Buddhist Fellowship sura, Buddha Loka Mawada Lama Siri, Buddhist Fellowship của Shao Bhara. Ở đây, biểu lại thầy là sinh ra này là mà Shao Bhara đều. Nào đó khá tu nên đuôi đó, Shao Bhara là mà Shao Bhara đều. Ở đây, sổ lưu xin, ở đây mà Shao này đấy. YMBA tên của Shao, YMBA tên là Shao Bhara, lúc phô nhạc đoà vì ở đây mà bí đồ mà tên bê nì ra lúc tử lúc. Ở đây là mà Shao Bhara phù, mà Shao Bhara phù này tu nên đoà tuy đó, tuy đó. Xem bây giờ sao bị bị lạ đấy, mà sao mà đi vũ lụ. Mà sao mà đi lưu xì yên nè, mà sao nè rõ đấy, tụi ạ. Khoan nà biểu đấy, Prima Đa Sa Sô đấy, Tâm Đa Dĩ Sì Vũ, tay ấy, mấy tay ấy khẳng ra dì lại đấy, sko là xì sao. Đà nè phô nhí đô, ạ là dì dì bì đô, nhà mà tà mà dì dì bìa bì đô. Rồi Tâm Đa Dĩ ấy, ế ngủ tay ấy bố đấy, xà đại bố xì đấy. Ấy là mấy tay ấy khẳng ra phô nhà dì dì bì đô. Chẳng nên cô rõ đi lê, cô yá hẹn yá bà dê sư, dù bà lâm thô khai nà đá, bà khôn nà bà sĩ lê, phô nhìn. Sao khai nà rõ, phô nhìn của sao khai nà. À tù rù lê yá dê yá ông sư, khôn nà bà thê bì lại thê phô nhìn, lâm thô khai. Ở đây xa lê hù, tâm đà dì ếm bọc, chê thà rê. สารไอ้ปုံးเนี่ยตั้วแท้တော့ตมตาကြီးလက်แท้ยောက်တော့တက်လောက်လောက်နေတဲ့အခါကျစာရကြောင်းဟိုအတွင်းဝင်ကအကြောင်းပြန်ခွန်ကြီးတို့စီစာရောက်လာနောက်တက်လောက်လောက်လည်းနေရောตมตาကြီးကဖရီးတက်ခွင့်ပေးလိုက်တယ်ခွန်ကြီးတို့အဲ့ဒီနာဒီပေးစီတန်းကိုဖရီးတက်ခွင့်ပေးလိုက်တယ်ပေါ့အဲ့နောက်ကိုတော့တွေကြတော့တက်ကတူသွားသွားခြိုင်းတဲ့အခါကျတော့ တကယ်တူကလက်မခံခြင်းမူသူတော့များတော့ခုနှစ်ပါးဖြစ်တယ်။အဖိုးကြီးလိုက်လိုက်ပြောပေးရတယ်။နောက်ဖိုးကြီးတို့လည်းအเจ้าမညင်ညွတ်လို့အဲ့ဒီမှာပေးချီဆက်မလုပ်ဖြစ်ဘူးပေါ့။ပမာပြေးပြန်လာခဲ့တယ်။အဲ့တော့အဲ့ဒီတမတာကြီးကဖိုးကြီးတို့ပုံမှာခြေဆုရှိတယ်ပေါ့။သူကအကုန်လုံးဝေ့ပလုတ်လိုက်တယ်ဆိုတာ ဖရီးပေးလိုက်တာပေါ့နော်။ဘာမှပေးစရာမလိုဘူးတက်ဆိုပြီးတော့အဲ့လိုခွင့်ပြုပေးလိုက်တာ။အဲ့ဒီတမတာကြီးဆိုလို့ရှိရင်သူကစမ်းနေပဲပေါ့။အဲ့လိုပဲတိရိလင်္ကာနိုင်ငံမှာစမ်းတဲ့ပတ်သက်ပြီးတော့ခွဲခြားမှုစနစ်တွေရှိခဲ့တယ်။အခုလည်းဘုရားဘာသာနိုင်ငံဖြစ်ရတဲ့နဲ့ခွဲခြားမှုရှိနေသေးတယ်ပေါ့။အဲ့ဒါကိုမြတ်စွာဘုရားကဆက်စနစ်နဲ့ခွဲခြားတာမမှန်ဘူး။ သူ့ရဲ့လောက်ရက်နဲ့ကိုကျင်တရားနဲ့ခွဲခြားရမယ်ဆိုပြီးတော့နတ်စစ္စာဝတ္တလောဟောတိနတ်စစ္စာဟောတိဖြစ်မနောတော့ကမှာမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ရာအတွက်လေအမျိုးစားနဲ့မဆိုင်ဘူးတဲ့ရုံညက်တဲ့ပုဂ္ဂိုလ်လို့တတ်မှတ်ဖို့ရာလည်းပဲအမျိုးစားနဲ့မဆိုင်ဘူးတဲ့ဒါဖြင့်ဘာနဲ့တတ်မှတ်တုံးဆိုမြတ်စွာဘုရားကံမှုနာဝတ္တလောဟောတိကံမှုနာဟောတိဖြစ်မနောတဲ့သူ့ ားနဲ့ပတ်သက်ပြီးတော့ကိုချင်းတရားနဲ့သတ်မှတ်ပြီးတဲ့အခါကျတော့မှဒီပုဂ္ဂိုလ်ကမြင့်မြတ်တယ်ဒီပုဂ္ဂိုလ်ဟာမမြင့်မြတ်ဘူးဒီပုဂ္ဂိုလ်ကအထက်တန်းဒီပုဂ္ဂိုလ်ကအောက်တန်းလို့ဆိုတာသူ့ရဲ့လောကနဲ့သတ်မှတ်ရမယ်ဆိုဒီအတွေ့အခေါ်တရားဂေါရမမြတ်စွာဘုရားပေါ်လာမှာပေါ်လာတဲ့တခါတခုအဲ့တော့မြတ်စွာဘုရားဘယ်လောက်ထိအောင်ရှင်းပြတော့ဆိုရင်ဒါရှင်းရှင်းလေးပဲတဲ့လောကကိုကြီးတယ်လူတယောက်ဟာဘယ်မျိုးကပဲလာလာတိုင်းပြည်အုပ်ချုပ်ရင်ရာဇာဘယင်ပဲတဲ့စစ်တိုက်လို့ရှိရင်စစ်သားပဲခိုးစားရင်တခိုးတဲ့လူရဲ့တိုက်ခိုက်ရင်ဓမြတဲ့ဘုရားအဲ့လိုပဲတတ်မှတ်တယ်အယောင်းဝယ်လို့ရင်ကုန်တယ်တော့စိုက်ပြိုးစားလို့ရှိရင်လက်သမားဟောသူလောရက်နဲ့ပဲပြောရမယ်တဲ့အမျိုးဆက်နဲ့ဘာမှဆိုင်ဘူးတဲ့ဘယ်လိုပဲပြမနာမျိုးကမွေးမွေးအကရွေးတာသူခိုးစားလို့ရှင်တခိုးပဲဖြစ်မယ်ပြမနာမဖြစ်ဘူးလို့ဒီလိုပြောတာဗျာအဲ့တော့ဒီအတွေ့အခေါ်တစ်ခုဟာအိန္ဒိယနိုင်ငံကြီးကိုဒီနေ့လွှမ်းမိုးနိုင်လားဆိုတော့မလွှမ်းမိုးနိုင်ဘူးအိန္ဒိယနိုင်ငံကြီးရဲ့ဆတ်စနစ်ကိုမြတ်စွာဘုရားကတိုက်ဖြတ်ခဲ့ပေမဲ့လို့အိန္ဒိယနိုင်ငံဆတ်စနစ်ကအလွန်ကြီးတော့ဒီကနေ့ဆတ်အတိုင်းပဲသူတို့ကဆန်းနေတဲ့ပုဂ္ဂိုလ်ကကိုယ်ဆမ်းမြင့်တဲ့ပုဂ္ဂိုလ်တွေကလွှမ်းမိုးနေစေပဲရှိသေးတယ်တဲ့အလောက်ကင်ကိုမချိကြဘူးတဲ့သူရဲ့ကိုချင်းတရားကိုမတတ်မှတ်ကြတော့ဘူးအဲ့တော့ဘုန်းကြီးတို့တွေဟာအရေးကြီးဆုံးကဘာလဲမြတ်စွာဘုရားဟောတဲ့တရားတော့ကိုယ့်ရဲ့လောက်ရက်နဲ့ကိုယ့်ရဲ့ကိုချင်းတရားဟာအင်မတန်မှအရေးကြီးတဲ့အရာလို့ဒီလိုမှတ်ရမှာပေါ့အဲ့တော့ကိုချင်းတရားနဲ့ကိုယ့်ရဲ့လောက်ရက်ကောင်းဖို့ဟာလောက်အရေးကြီးတယ်ဆိုတာကိုခွန်ကြီးတို့တွေကိုချင်းတရားနဲ့လောက်ရကိုတန်ဖိုးထားရမယ်တို့တွေဘယ်လိုမျိုးရိုးကမွေးလာမွေးလာဥပမာချမ်းသာတဲ့မျိုးရိုးကမွေးမွေးဘယ်လိုမျိုးရိုးကမွေးမွေးဟုတ်လားမြင့်မြတ်တဲ့စိတ်ထားနဲ့မြင့်မြတ်တဲ့လောက်ရဖြစ်မှတို့ဟာမြင့်မြတ်သူဖြစ်မှာဒီအတွေးခေါ်ဒီယူဆချက်အတိုင်းခွန်ကြီးတို့တွေလိုက်နာကျင့်သုံးဖို့လိုအပ်တယ်တဲ့ဒါကိုဆိုလိုတာနော်အဲ့ဒါဆိုတော့ကိုယ့်ရဲ့လောက်ရပုံမှာဒါသဘာဝလဲကြတယ်ဓမ္မစွာဘုရားကဓမ္မလမ်းကြောင်းကဟောတာလေမြတ်စွာဘုရားကိုယ်တိုင်ကကသူကအောက်တန်းစားကတက်လာတာမဟုတ်ဘူးအဲ့ဒီခေတ်မှာနံပါတ်1အစဉ်တန်းကနေလာတဲ့ပုဂ္ဂိုလ်အကယ်၍သူအောက်တန်းစားကတက်တယ်ဆိုလို့ရှိရင်ဟောအောက်တန်းစားမှုပြောတယ်လို့ထင်ကောင်းထင်ညာလိမ့်မယ်ပေါ့မဟုတ်ဘူးသူကနံပါတ်1အစဉ်ကနေပြီးဒီစကားပြောတာမင်းတို့နံပါတ်1ကမွေးတိုင်းနံပါတ်1မဖြစ်ဘူးတဲ့နံပါတ်1ဖြစ်အောင်မလုပ်ရမလဲဆိုရင်နံပါတ်1ဖြစ်အောင်စိတ်ထက်မြင့်မြတ်ရမယ်လောက်ရက်တွေမြင့်မြတ်ရမယ်အဲ့တော့ဘုန်းကြီးတို့ဘုရားမှာ 明明的不够皮破呀对。明明的漏够漏嘛明明的不够皮没。哎呦够漏的漏个明明嘛巴拉米皮没漏就漏掉了。够漏的漏呀个能加你巴拉米没靠奶屋的。够漏的漏啊你明明呀没。但是明明的不够的哈。巴拉米漏呀的漏多加嘞。不一路的对。啊够那么的看有他嘛咯。都啊，明明的不够皮破对，明明的谁在给他呀？啊，奥丹家的谁在给都没他呀？不，明明的老公老王没，奥丹家的老公老王，他比明明的谁差出来罢了。啊，明高牛强的路来的谁差哈？他明明的谁差路标？哦，明我们拿路拿路，没修谁拿路，蒙地拿路出来，他奥丹家的谁在提呗？喏。奥丹家的谁在提？哎，你奥丹家的谁在提？拍下比如，他们家高牛路来的蒙地木没修，他们家宝妈们拿路没修在里没修，阿龙完蛋奶奶，你们家的谁查出来？他们家高啥谁钱呢？他们家高啥路线完蛋嘞？个人人家的路线艰难的也差的，故意的干嘛的？哦，提谁在提？你们家的谁在路考？哎，你路你们家的谁在提？谁的不够啊？你们家的不够撇了啦？明明的谁在心里边讲漏的看嘛，明明的漏也这个漏了来的，哎，这漏漏的看嘛，漏不漏你里的刮擦了的，刮擦了的一边讲，也是那的，脚底下里的嘞，都那都都泥了里的包了的包，哎的嘛，别说别老，老跟草原部队讲木路，把米皮扔干了了啊。培养老汉，人家在巴鲁比老安的户，别帮老开的出来，必须要买水，那金牛在搞呢。过来那边提巴鲁比老安的户，老路亚的帮。哎，那你说培养老汉，搞哪路的看，都也出差的，吃克里的巴鲁说路线，骨头搞木路的看嘛的，酸酸绵绵路得的，啊开嘛酸绵。哎，老钱来看老的，没老钱来看没老户，这路没幸福的。他那高木老的看嘞，酸酸绵绵老的；地拉扫地的看嘛嘞，酸酸绵绵老的；如果上东的看嘛嘞，酸酸绵绵老的。那高木老老，但那场急急妈妈呢？不，你那张老的，这里的啥老的？这培养老的还老的看。哎，那老干嘛？高那老老，怎么他的你呀嘛？哪里去了？所以。过去的不是有啥个，我们家呢快为白钱呐，咋呢？过去的要讲哦，时间单嘛，比如来那朝来他个地拉，啊，出地拉嘛，想买样卡，地多面比如扫地来的，多面比如扫地来的啥？伢子嘛啥物？哦，阿表爸，哦，马老虎，哥哥哥，喇叭店的哦，马边牧，给你看你写的 A 呀，有的嘛，马 A 铺了出来。十八地拉佛，喏，乌波达塔勒可嘞，过去的呀，我多面比罗尼拉乌波桑勒可嘞，哎，这乌波桑勒给啥个嘞？都啊，随着面面落地，两只苦瓜巴龙村，哥嘛，接触时钟不够，如果亚拉来看嘛，接触不时钟不够啊，不都来算阿弥勒皮呗？哎，这阿弥勒皮宝马来呗，哦。也是咱比如说上上校的，每月接触的啊，我对比的，比如说上校的，哎，然后啥贝啊，没跌啊打，不跌啊打，都这都考的。啊，没有比如说老追的，啊，陪我比如说老追的，家庭哪里是没好不？过虽然有的嘛，无极的，极多肉，多多肉说的，过的虽然有的嘛，啊，极的是，啊，破啊破的啊啥。哎，你六不够苗的，我来呗。有的雷沙比了瓜，我给有的在皮树皮的。但是我鼓励吃茶不杀鱼了烤的，这里是啥肉的？老的苦啊！过去的那高呢，他们那边么那肉烤的，我把大爷那不得的不够的，也苦开水呢，就喊当阿里包喏。哎，那里我来，路边炒板糊皮的啥？他哎，你看看老人家苦多的呀，他里呗。哦，阿娘讲啥？哦，老的，哎，你骨头讲我老的干嘛的？身上那边老的，酸酸绵绵老的，开嘛老的，哎，你身上那边 လုပ်ပြီးတော့ဆွဲဆွဲပြင်းပြင်းအခိုင်အမာလှုပ်တာအဲ့ဒီပါရမီကုသိုလ်တွေကိုအခိုင်အမာလှုပ်ခဲ့သည့်အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ဟာရလာတဲ့အခါဒီကုသိုလ်တွေကြောင့်လူဘဝရောက်လာလို့ရှင်ဘယ်လိုအကျိုးတူးတွေခံစားရလဲလို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုတဲ့တစ်ဖက်ယန္တူတွေကနေပြီးတော့လှုပ်ရှားအောင်၊ရွေ့ရှားအောင်ဆိုတော့ကိုယ်ရှိတဲ့စီစဉ်ဥစ္စာတွေပျက်စီးသွားအောင်ဘယ်သူမှမလုပ်နိုင်ဘူးတဲ့သူကအခိုင်အမာလှုပ်ခဲ့သည့်အတွက်ကြောင့်သူရဲ့စီးစိမ်ဥစ္စာတွေကိုရွေးရှားသွားအောင်သို့မဟုတ်သူ့ရာထူးကြသွားအောင်ကစပြီးတော့ဒီလိုဟာမျိုးတွေကိုဘေးရရန်သူတွေကလုတ်ပြစ်လို့မရဘူးတဲ့ခိုင်မာတယ်လို့ပြောတာနော်။ဟောဘုရားအလောင်းကြီးကအဲ့လိုချင်းစင်ကိုချင့်ခဲ့သည့်အတွက်ကြောင့်ရထားတဲ့ position တစ်ခုဟာခိုင်မာတယ်။ဒီကုသိုလ်ကြောင့်ရလို့ရှိရင်ဘာဖြစ်လို့တုံးဆိုရင်ကုသိုလ်လုံတုံးကသူကအခိုင်မာလုတ်ခဲ့တယ်။အခိုင်မာလုတ်ခဲ့တယ်အဲ့ဒီပါရမီပုံရိပ်တွေကဘယ်မှာသွားပေါ်တတ်တုံလို့ဆိုလို့ရှိရင်ခြေထောက်မှာသွားပေါ်တယ်လူတွေတချို့ခြေပေါ်ခြေထောက်တွေကတဦးနဲ့တဦးမတူတတ်ဘူးခြေပေါ်ကနင်းလိုက်လို့ရှိရင်အလဲကောင်ကခွက်ပြီးတော့အဖျားနဲ့ဖနှောက်နဲ့ပဲထင်းတယ်အလဲကောင်ကခွက်အဲ့ဒီပုံကိုယ်တွေကကုသကောင်မှုလုပ်တဲ့အခါမှာအခိုင်အမာမလုပ်ခဲ့လို့ဒီပုံရိပ်ပေါ်တာတဲ့အေးကုသကောင်မှုအခိုင်အမာလုပ်မလုပ်ကိုယ့်ဟာကိုယ်စစ်ကြည့်ခြင်းခြေရာလေးနင်းကြည့်ပေါ့အဲ့တော့ခြေရာဟာတပြေးညီတည်းထိနေပြီဆိုလို့ရှင်ဒါတို့ကုသိုလ်ကောင်းမှုဆွဲဆွဲမြဲမြဲလုပ်ခဲ့တဲ့ပုံကိုဆိုတာထင်ရှားတယ်။ဒါကြောင့်မို့မြတ်စွာဘုရားရဲ့ခြေရာကတပြေးညီရှိတယ်သူက။အလဲခွက်ပြီးတော့ခိုးဘက်ဒီဘက်တင်ထင်တာမဟုတ်ဘူးအားလုံးကိုထင်ပြီးတော့ခြေရာဟာတပြေးညီထင်တယ်တဲ့။ဟောကုသိုလ်ကောင်းမှုကိုခိုင်ခိုင်မာမာလုပ်သည့်အတွက်ကြောင့်သူရဲ့ယက်တိမှုကလည်းခိုင်မာတယ်ဆိုတဲ့အဓိပ္ပာယ်ကိုတရုတ်ဖော်ပြတာပေါ့။ဒါကြောင့်မို့ဘုန်းကြီးတို့တွေကုသိုလ်ကောင်းမှုလုပ်တဲ့အခါမှာဘာလုပ်လို့ခိုင်ခိုင်မာမာဆွဲဆွဲမြဲမြဲစောင့်တည်ပြီးတော့ဒံလှသမာဒနာလို့ခေါ်တယ်။ခိုင်ခိုင်မာမာဆွဲမြဲပြီးတော့လုပ်တဲ့နဲ့တဲ့အဲ့ဒီလိုလုပ်လို့ရှိရင်ခုနကရရှိလာတဲ့အကျိုးတရားကပါရမီပုံရိပ်အမှတ်တစိတ်အနေနဲ့ကတော့ခြေပေါ်ဟာပြည့်ပြည့်ဖြူဖြူဖြစ်လာပြီးတော့ဘသူကမှကိုယ်ကိုတွန့်လန့်ဖယ်ရှားခြင်းကမတတ်နိုင်ဘူးတဲ့ကိုယ်ကိုကြံ့ကြံ့ခံနိုင်တယ်လို့သူပြောတာနော်ဟောနောက်တစ်ခုကဘုန်းကြီးတို့တွေစဉ်းစားရမှာဒီလောကလူတွေဟာကိုယ်ကောင်းစားရေးလှုပ်တာတော့ဒါထုံးစံနော်ကိုယ်ကောင်းစားရေးလှုပ်ကြတယ်ကိုယ်ကောင်းစားရေးလှုပ်တယ်အများကောင်းစားရေးလှုပ်ပြီးဆိုတာထူးခြားချက်ပေါ့အဲ့တော့ကိုယ်ကောင်းစားရေးလှုပ်တာကပါရမီမဟုတ်ဘူးအများကောင်းစားရေးလှုပ်တာကြတော့ပါရမီဖြစ်လာတယ်အဲ့ဒီအများကောင်းစားရေးလှုပ်ပြီးအများတွေချမ်းသာဖို့အတွက်လှုပ်လာပြီးဆိုလို့ရှင်ဒါပါရမီကုသိုလ်တစ်ခုပဲသူကကိုယ်ဘဝရလာလို့ရှင်အေးအများအတွက်အမြဲတမ်းထဲ့ပြီးတော့စဉ်းစားတယ်ကိုယ်ရက်ွက်မှာဆိုရင်ရက်ွက်ထဲမှာရှိတဲ့အများနော်မြို့နယ်မှာရှိရင်လည်းမြို့နယ်အများပေါ့ဒီလိုအများအတွက်အများစုအတွက်အများကောင်းစားဖို့အတွက်အများချမ်းသာဖို့အတွက်လုပ်ပေးတဲ့ကုသိုလ်ကောင်းမှုမျိုးဟာဒါပါရမီကုသိုလ်တစ်ခုဖြစ်လာပြီးတော့အလူတန်းလုပ်တဲ့အခါမှာတဲ့သပရိဝါဒဒါနလို့ခေါ်တယ်ကိုလှူတဲ့ပစ္စည်းတစ်ခုမှာအချမ်းရံလေးနဲ့လှူတယ်လို့ပြောဒါကြောင့်မို့လို့ပရိဝါဒဒါနဖြစ်အောင်လို့တချို့ကပစ္စည်းလေးမျိုးစုံလုပ်ပြီးတော့လှူတယ်ပေါ့အဓိကလှူတာကဥပမာဆိုတော့ပစ္စည်းတစ်ခုကိုအဓိကထားလှူတယ်အဲ့ဒီပစ္စည်းရဲ့အချမ်းရံဖြစ်တခြားပစ္စည်းတွေပါထည့်ပြီးတော့လှူတယ်သူကအဲ့ဒါကိုတပရိဝါဒဌာနလို့ခေါ်တယ်ပေါ့လူကပဲဆိုတော့ဟိုသင်္ကန်းလှူတယ်ဆိုလို့ရှင်ခနက်လှူတယ်ထီးလှူတယ်ဒီပြင်ပစ္စည်းလေးတွေပါထည့်လှူတယ်ဒါတပရိဝါဒဌာနအဓိကလှူတာကသင်္ကန်းစန္ဒာတွေကအချမ်းရံအနေနဲ့ထည့်ပေးတယ်လို့သူပြောတယ်အဲ့ဒါမျိုးကိုတပရိဝါဒဌာနလို့ခေါ်တယ်အများကောင်းစားအောင်ကြိုးစားအထောက်ပေးခြင်းအလူတန်းလှူတယ်ချီတီကြီးတခုတည်းမလှူပဲနဲ့အချမ်းရံနဲ့လှူတယ်ဆိုလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဖြစ်လျာဖြစ်လျာဘဝမှာအချမ်းရံများတယ်ဆိုတဲ့အကျိုးတရားရတယ်တချို့ကြတော့ဟိုကုသိုလ်ကောင်းမှုလုပ်ပြီးတော့အချမ်းရံနေတဲ့ပုဂ္ဂိုလ်တွေရှိသေးတယ်လေကုသိုလ်ကောင်းမှုလုပ်တယ်လုပ်ပြီးတော့လူ့ဘဝရလာတဲ့အခါမှာဘလောက်ပဲချမ်းသာချမ်းသာကိုထီတီအချမ်းရံတိတ်မရှိကြဘူးနောက်ဓမ္မပဒအထက်ကထာမှာအချမ်းရံများတဲ့အကြောင်းတစ်ခုကတော့တခုပြထားတာရှိတယ်ကိုယ်တိုင်သာလှူပြီးတော့သူများကိုတိုက်တွန်းနှိုးဆော်ပေးမှုမရှိဘူးတဲ့အဲ့ဒါအချမ်းရံများအဲ့ဒီကိစ္စကတော့တိတ်မလွယ်တော့ဘူးတိတ်မလွယ်ဘူးတခါတလေသွားပြီးတော့ဆော်အော်ရေး organize လုပ်တဲ့လုပ်ကတိတ်လွယ်တာမဟုတ်ဘူးเนา မလွယ်ဘူးအခက်အခဲတွေနဲ့ခြုံတတ်တယ်ပေါ့အဲ့တော့အခုအချမ်းရံကိုလှူတဲ့အခါတိုင်းအချမ်းရံလေးပစ္စည်းကိုအချမ်းရံလေးထည့်ပြီးတော့လှူလို့ရှိရင်အချမ်းရံများတယ်ဆိုရင်အကျိုးရနိုင်တယ်ဆိုတာတော့မြတ်စွာဘုရားရဲ့ဒီပါရမီပုံရိပ်အမှတ်တစိတ်ထည့်တဲ့အကြောင်းကိုရေးထားတဲ့စာပေထဲမှာအတက်ရိုက်ပါတယ်ပေါ့အချမ်းရံများခြင်းလို့ရှိရင်အချမ်းရံနဲ့ပစ္စည်းလှူတဲ့အခါမှာတစ်မျိုးတည်းမလှူဘဲနဲ့အချမ်းရံလေးနဲ့ထည့်ပြီးတော့လှူတာတဲ့သပရိဝါဒဒါနလို့ခေါ်တယ်တဲ့။ဟောနောက်တစ်ခုကတော့လူတွေဟာဆူတောင်းကြတယ်လေအသက်ရှင်ကြပါစေကျန်းမာပါစေနော်။သွားပြီးတော့မင်္ဂလာပွဲတွေမှာဆိုသွားကြတော့လို့ရှိရင်အိုအောင်မင်းအောင်ပေါင်းပါစေလို့ဘာလို့တောင်းဆုပေးကြတယ်။အသက်ရှင်ဖို့တော့ဆုပေးနေကြတယ်။အဲ့တော့မြတ်စွာဘုရားကဟောထားတဲ့သုတ်တန်တစ်ခုမှာအေးဒါတွေကဆူတောင်းနေရမယ့်ကိစ္စတွေမဟုတ်ဘူးတဲ့ဆူတောင်းလို့ရမယ်ဆိုလို့ရှိရင်ဘယ်သူနဲ့ဘယ်သူမှကြွားချကြတော့မှာမဟုတ်ဘူးလူတိုင်းဟာအကောင်းမဲ့တောင်းရမှာကြီးပဲတဲ့ဆူတောင်းလို့ကတော့မရနိုင်ဘူးတဲ့မြတ်စွာဘုရားဆူတောင်းပြီးတော့မနေသင့်ဘူးဘာလို့ရမလဲအသက်ရှိခြင်းအသက်ရှိချောင်းကောင်းမှုကိုလုပ်သင့်တယ်ဟောအဓိကအဲ့ဒီအတွေ့ခေါ်ရလဲအမှန်တမ်းအရေးကြီးတာနော်ထိုင်ပြီးတော့ဆူတောင်းနေလို့တော့ဘာမှမရဘူးလို့မြတ်စွာဘုရားဟောတယ်။အဲ့တော့အသက်ရှိကြောင်းကောင်းမှုဆိုတာဘာလဲလို့ဆိုလို့ရှိရင်သူများအသက်တက်ခြင်းမှရှောင်ကျင်ရမယ်။ဘာနာတိပါဒာရှောင်ကျင်နေရှောင်ကျင်ရုံနဲ့မကဘူး။နိခိတဒန္တော၊နိဟိတဒန္တော၊နိဟိတတ္တော။တတ္တဝါတွေကိုတတ်ဖို့လက်နဲ့ကစားမထားဘူးပေါ့။ဥပမာပဲဆိုတော့တချို့ကပန္နရိပါဒာရှောင်းတာလေးတွေရှိတယ်။အဲအကြီးကြီးတွေကမတတ်တာဘာတော့တတ်တုံဆိုခြင်လေးတွေ၊ကြိုးလေးတွေ၊ပွဲဆိုင်လေးတွေ။အဲ့တော့ပန္နတိပါဒဆိုတဲ့နေရာမှာပြည့်စုံအောင်လိုက်နာဖို့လိုအပ်တယ်။အသက်ရှိခြင်း၊အသက်ရှိပါစေလို့ဆုတောင်းနေရုံနဲ့မရဘူးတဲ့။သူများတဲ့တတ်ခြင်းကနံပါတ်1ရှောင်းရမယ်။ရှောင်းပြီးတော့သူများတဲ့တတ်ဖို့ဆိုတဲ့လက်နဲ့ကစားပြီးကိုယ်စီမှာမထားရဘူး။မထားယုံနေမကဘူးဒီလိုတတ်တယ်ဖြတ်တယ်ဆိုတဲ့အလုတ်ကိုယွန်းရှာမုံတီးတဲ့စိတ်ရှိရမယ်ရှက်ရမယ်ဒီအလုတ်ဟာရှက်စရာကြီးမကောင်းတဲ့အလုတ်ကြီးတစ်ခုဖြစ်လူတွေကတရားကိုရှက်စရာလို့သိမတတ်မှတ်ဘူးနော်အလွဲတကူလေးနဲ့ဟိုတတ်တော်လေးတွေဟာကိုယ်လက်ချားထဲမှာပဲအသက်ပြောက်သွားတာတွေအများကြီးပဲနော်ဖြတ်ခနဲ့ဆိုအသက်ပြောက်သွားရှာကြအကောင်သေးပို့ပြီးတော့လွယ်လွယ်ကူကူတတ်ကြအော်အဲ့ဒါကြီးရှောင်ရမယ်လို့ပြောတာနော်တချို့ကဓာရှောင်းနေလို့နေလို့မဖြစ်ဘူးလို့သူကထင်ကောင်းထင်လေအဲ့ဒါတော့ကိုယ့်ရဲ့ကောင်းစားရေးတစ်ခုတည်းကိုဒါစိတ်ကအောင်းမေ့လို့ဒီလိုဖြစ်တာမှာနော်ကိုချမ်းသာရေးတစ်ခုတည်းကိုစဉ်းစားတယ်သူများတွေမစဉ်းစားဘူးဆိုတဲ့အထိပ္ပယ်ပဲပေါ့နော်အဲ့တော့ပါဏတိပါဒကရှောင်းနေတပ်ဖြတ်တဲ့လက်နဲ့ကစကိုယ်စီမှာမထားဘူးဒီအလုတ်ဟာရှက်စရာအလုတ်လို့သတ်မှတ်တယ်တမယုံနေမကဘူးတတ္တဝါတွေအလုံးပေါ်မှာအကျိုးစီးပွားကိုလိုလားတဲ့စိတ်ရှင်နာတနာတဲ့စိတ်တွေထားရမယ်တဲ့အဲ့ဒီကြမ်းမှာပဏ္ဏလိပါဒကပြည့်စုံတယ်လို့ပြောတာလုံးဝရှောင်ကျင်လိုက်တယ်အဲ့ဒီလိုလုံးဝရှောင်ကျင်လိုက်တဲ့ပုဂ္ဂိုလ်တယောက်ဟာဒီလိုပြည့်ပြည့်ဝဝရှောင်ကျင်လိုက်လို့ရှင်ဖြစ်လျက်ဘဝမှာ तू ကအသက်ရှိတယ် तू ကမှဆူတောင်းပေးစရာမလိုဘူး तू ကိုအသက်ရှိယောဂကင်းတယ်ကြမ်းပါတယ်ဘာဖြစ်လို့လဲဆိုလို့ရှင်ตัวที่บวชตะคู่กูกุตุกันก็ผันนี้ไปไล่ผันนี้ไปไล่กระเดะอ่ะ तू อ่ะดีปานาติปัตตะอลุ่ลลุ่ถ่าได้ปกโกเยขันนาโกเเละมา तू อ่ะอัตตโตผู้ด้วยตุโยคะมะผู้ด้วยตุอ่ะโพซิทีฟอนิเนี่ยบ้าล่ะพี่อากุตุลุ่ถ่าแล้วရှင်เอ้อน่ะโพซิทีฟอนิเนี่ยแท้ถ่าพี่ตาဖြစ်รู้มาช่างรู้ตึงรู้ไม่อ่านดาวกันเตยาก็ผันนี้ไปไล่ได้แท้มั้ยดิหาป่านี่မျိုးสีเเละมาดาวินนี่ဝင်နေသည့်အတွက်ကြောင့်ပြင်ဘက်ကအကြောင်းတစ်ခုလာတယ်။သူကဒုက္ခရောက်တော့မှသိကြတယ်။အအေးလေးလာလိုက်၊နှာစည်းလိုက်၊ချောင်းဆိုးလိုက်၊လာမဲသူကအဲ့ဒါနော်။တခုလာတိုင်းလာတိုင်းသူယောဂလေးတွေရဖို့အတွက်ခါလာနေမှာပဲ။ဘာဖြစ်လို့လဲဆိုတော့အဲခုခေတ်သူပြောရင်တော့ resisting power ညံ့လို့လို့ပါလို့။ဘာကြောင့်ညံ့တာတော့ဆိုရင်ခုနကပါဏတိပါဒကံလောက်ခဲ့လို့ညံ့တာ။နော်။ဟောပါဏတိပါဒကံမလုတ်ခဲ့တဲ့ပုံကိုကြတော့ဘလောက်အေးအေးဘာမှမဖြစ်ဘူးသူ့မှာ resisting power ကောင်းနေတာဟောဒီလိုဆိုလိုတာပေါ့နော်အဲ့တော့ပင်ကိုယ်ဓာတ်ခံကညံ့နေပြီဆိုလို့ရှိရင်ဒီယောဂတွေရလာမှာပဲယောဂရရုံနဲ့မကဘူးအသက်တူမှုဆိုတာဖြစ်လာနိုင်တယ်ပေါ့ဒ ဒါကြောင့်မလို့ဖရာလောင်းတော်တွေဟာပဏာတိပတ္တအမှုကရှောင်ပြီဆိုလို့ရှိရင်ပြည့်ပြည့်ဝဝအဲ့ဒါလို့မေတ္တာဘာဝနာပွားသည့်ထိအောင်ရှောင်နိုင်တဲ့အနေအထားမျိုးရောက်တယ်တဲ့အဲ့ဒါလို့ရှောင်မှုဒါမှမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့လုပ်ငန်းပြည့်ဝဖြစ်တယ်ပေါ့ဟောနောက်တစ်ခုကသူများကိုကြွေးတယ်ဆိုတာလူတွေကကိုစားရင်ကောင်းတာကြွေးစားလိမ့်ရှိတယ်ပေါ့သူများကိုကြွေးတာကြတော့အများပဲဆိုပြီးတော့ကြွေးတတ်ကြတယ်ပေါ့တချို့ကြတော့လည်းကောင်းလို့ရရတွေကြွေးတတ်တယ်ပေါ့အေးကောင်းလို့ရရတွေသူများကိုနှစ်သက်စရာကောင်းတဲ့အစာအာဟာရတွေကိုကြွေးမွေးတဲ့ပုံကိုတယောက်ဟာတဲ့ဖြစ်လျာဖြစ်လျာဘဝမှာ तू အသားရည်ရလည်းပြည့်ပြည့်ဖြူဖြူဖြစ်တယ်တဲ့အစာအစာတွေလည်းပေါ်တယ်အခုဘဝမှာဟိုဝဝဖြူဖြူရှိတဲ့ပုံကိုယ်တွေကဟိုဘဝကကြွေးခဲ့တဲ့ပုံကိုယ်တွေဖြစ်နော်ကြွေးခဲ့တယ်အယိုးနေပြီးတော့အသားများတယ်ပေါ့တော့ဝဝဖြူဖြူအဲ့ဒါလို့ကို့မှာအကျိုးပေးကအဲ့ဒါလို့ဩဘုန်းကြီးတို့တွေ့ဘူးတယ်မန်းလေးမှာဆရာတော်ကြီးတပါးဆိုလို့ရှင်ဘုန်းကြီးတို့ဆရာပါပဲအများတန်းကြွေးတယ်အဲ့ဆရာတော်ခေါ်ပြီးတော့အကောင်းတာတွေကြွေးတယ်သူလည်းစားတယ်ကောင်းတာတွေအများတန်းကြွေးကြွေးတော့ဒီကနေ့ဒီသူ့เจ้าမှာဘရောမှာမရှာဘူးအများတန်းအကောင်းနေတာပေါ့ကြွေးမွေးအိခံနေလို့ဒီဘဝတည်းပဲဟိုပေါများတယ်ပေါ့နော်အေးမကြွေးမွေးတဲ့ဆရာတော်ကြီးတွေလည်းရှိတတ်သေးတယ်အဲ့ဒီမကြွေးမွေးတဲ့ဆရာတော်တွေကြတော့ကြောင်အိမ်ထဲတွေမှာပဲရှိတာကမှုတက်ခိုးလည်းမစားဘူးသူများလည်းမကြွေးဘူးစားစရာလည်းတိတ်မရှိဘူးဟောအဲ့လိုမျိုးဖြစ်တတ်တယ်အကျိုးတရားဆိုတာအဲ့ဒါလို့သူဟာနဲ့သူเนาะနောက်တစ်ခုကဘာတော့ဆိုလို့ရှိရင်ဘုန်းကြီးတို့တွေတတိထားမှာလူတွေဟာအပေါင်းနဲ့အသင်းနဲ့ပျော်ပျော်ရွှင်ရွှင်နဲ့ညီညီညွတ်ညွတ်နေကြရတယ်သို့တော်နေလို့ရလားဆိုမတည့်ကြဘူးခဏနေတော့ကြကြမတည့်ပြန်ဘူး꽌ပြန်ပြီเนาะသဘောထားချင်းမတိုက်ဆိုင်လို့ဆိုတာတွေပေါ်လာတတ်တယ်အဲ့ဒါလို့ဖြစ်တာဘာကြောင့်လဲဆိုတော့ခုနကကုသကောင်မှုလုပ်တဲ့အချိန်တုန်းကလိုအပ်တာတွေမရှိခဲ့လို့ပဲအဲ့တော့ဘာလုပ်ရမလဲလို့ဆိုလို့ရှိရင်သင်္ကဟဝတ္ထုတရား၄ပါးလို့ဆိုတာ organization ပေါ့ organization ကောင်းဖို့လိုတယ် condition for organization အဲ့ဒါဘာတော့ဆိုရင်ဒါနပေးကမ်းတယ်ကိုယ်အချင်းချင်းအတိုင်းဝိုင်းထဲမှာပေးတယ်လက်ဆောင်ပေးတယ်ဒါနပေးရဝိဇ္ဇစကားပြောတဲ့အခါမှာကျင်နာတဲ့စကားမျိုးကိုပဲပြောတယ်ကျင်နာတဲ့စကားမျိုးဆိုတာတစ်ဖက်သားကိုအကျိုးရှိတဲ့စကားမျိုးတွေပြောတယ်။လိုက်နာရမယ့်စကားမျိုးလေးတွေပြောတယ်။တရားစကားပြောတယ်။ဒါပေယဝိဇ္ဇာလို့ခေါ်တယ်ပေါ့။ကိုလိုချွဲချွဲပြစ်ပြစ်ပြောတာမျိုးကိုပြောတာမဟုတ်ဘူးနော်။ဟုတ်ပါဘူး။ဟောကျင်နာတဲ့စကားဆိုတာတစ်ဖက်သားဟာတစ်ဖက်သားပေါ်မှာ तू ကပြင်ရင်ကြေးကြေးပြောတာမျိုးကိုဆိုလို့ရှင်ကြေးရမယ်။တစ်ဖက်သားနားဝင်တဲ့စကားမျိုးဖြစ်ရမယ်။တစ်ဖက်သားမှာအကျိုးရှိတဲ့စကားမျိုးတွေဖြစ်ရမယ်။အကူအညီပေးပြီးတော့အကြံပေးတာမျိုးလေးတို့အဲ့ဒါမျိုးပေယဝိဇ္ဇာလို့ခေါ်တယ်။နောက်တစ်ခုကအထသရိယသူ့မှာဂိဆဝိဇ္ဇာရှင်မနေတတ်ဘူးလှုပ်တယ်၊ကိုင်းတယ်၊ဝိုင်းပြီးတော့ဆောင်ရွက်ပေးတယ်အထသရိယ။တမန္တတ္တာကိုကဘလောက်ပဲယာရုကြီးကြီးဓာတ်ဥထားပြီးတော့ဆက်ဆံတယ်။ဟောအဲ့ဒါလို့ဆက်ဆံနေနိုင်ရမယ်။အဲ့ဒါသင်္ကာဝတ္ထုတရား၄ပါးလို့ခေါ်တယ်။အဲ့ဒီသင်္ကာဝတ္ထုတရား၄ပါးအတိုင်းလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်ဟာဘယ်ဘဝရောက်ရောက်သူ့အတိုင်းဝိုင်းဟာစီလုံးညီညွတ်တဲ့အတိုင်းဝိုင်းမျိုးနဲ့ပဲတွေ့မယ်တဲ့အဲ့ဒါလိုမှမဟုတ်ဘူးဆိုလို့ရှိရင်ဟာတော်ကြဟိုလူကထွက်သွားတယ်ဒီလူကထွက်သွားတယ်ဟိုမတည့်ကြဘူးဆိုတာမျိုးတွေဖြစ်တတ်တယ်တဲ့ဒီနောက်တစ်ခုကဘာတော့ဆိုလို့ရှိရင်လောကလူတွေထဲမှာနေတဲ့အခါမှာတစ်ဖက်သားကိုဓမ္မရေးရာစကားမျိုးတွေဆိုပါစို့ဟိုတရားပွဲတွေကျင်းပပြီးတော့တရားအလှူပေးတာနော်ဓမ္မနဲ့ပတ်သက်ပြီးတော့အများနားလည်ဖို့အတွက်ဓမ္မစာအုပ်တွေလှူဒန်းတယ်ဓမ္မစာအုပ်တွေလှူဒန်းတယ်တရားဟောရတဲ့ပုဂ္ဂိုလ်တွေပြင့်ပြီးတော့တရားပွဲတွေလုပ်တယ်ဩတရားဒိတ်ခွေတွေလှူတယ်ကအစပေါ့နော်တရားနဲ့ပတ်သက်ပြီးတော့အမှန်တရားတွေကိုသိကြပါစေဆိုတဲ့စိတ်ကောင်းနှလုံးကောင်းနဲ့လှူတဲ့ပုဂ္ဂိုလ်တဦးဟာဘယ်တော့ဖြစ်ဖြစ်အကောင်းတွေပဲတွေ့ရတယ်ဖြစ်လျာဘဝမှာကောင်းကျိုးချမ်းသာရဖို့ရအကောင်းနေနဲ့ပဲတွေ့ရတယ်ဒီလိုဟောတာဟောနောက်တစ်ခုကတော့လူလောကမှာလူတွေအလုံးသိကြတဲ့အတိုင်းဘာအရေးကြီးဆုံးလို့ဆိုရင်ပညာဟာအရေးကြီးဆုံးပဲပညာနရဏံရတနံပညာဟာလူတွေရဲ့ဟိုတန်ဖိုးရှိတဲ့ယရနာတစ်မျိုးပဲဒါကြောင့်မို့လို့ မိဘတွေကလည်းသားသမီးလေးမွေးဖွားလာလို့ရှိရင်ပညာတတ်ကြီးဖြစ်စေခြင်းသင်ပေးတာပေါ့ပညာတွေအဲ့တော့ပညာဟာတန်ဖိုးရှိတယ်ပေါ့လောကီပညာပဲဖြစ်ဖြစ်လောကုတ္တရာပညာပဲဖြစ်ဖြစ်အတိလိမ္မာဉာဏ်ပညာဆိုတာအလွန်တန်ဖိုးရှိတဲ့အရာတစ်ခုဖြစ်လို့ဒီအတွက်အများကြီးကုန်ကြခံပြီးတော့မိဘတွေကလှုပ်ကြရတယ်ပေါ့အဲ့ဒီလိုလှုပ်တဲ့အခါမှာသားသမီးကကိုပေးတဲ့ပညာတွေအကုန်ခံယူနိုင်စွမ်းရှိချင်မှရှိတယ်ကိုကဘလောက်ကြောင်းနေထားပေပေသာသမီးကအဲ့ဒီအဆင်မရောက်တာတွေလည်းရှိတယ်ပေါ့အဲ့တော့ဖြစ်လေရဘဝမှာပညာကြီးမားတယ်ခုခေတ်စကားနဲ့ဆိုအင်ဂျူမြင့်မို့ရအတွက်ကဘာတွေလိုအပ်နေတယ်လဲအတိတ်ဘဝပေါ်မှာမိတီးနေတာတွေရှိတယ်တဲ့ဒါကြောင့်မလို့ဒီဘဝမှာဖြစ်လေရဘဝမှာကိုယ့်ကိုအင်ဂျူမြင့်အောင်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်အောင်မလုပ်ရမလဲစဉ်းကျင်စဉ်းစားကြည့်ရမှာပေါ့အေးမနေ့ကပဲဂျာနယ်တစ်ခုထဲမှာဖတ်ကြည့်လိုက်တယ်။ဟိုစင်ကာပူမှာစင်ကာပူနိုင်ငံသားတယောက်73နှစ်ပဲရှိသေးတယ်။တက္ကသိုလ်ပညာတစ်ခုတက်တော့မယ်ဆိုတာ။သူဖြေထားတဲ့အဖြေတွေကလည်းအကုန်အားလုံးအမှန်လေးကြီးပဲ73နှစ်အရွယ်နဲ့တက္ကသိုလ်တက်နိုင်တဲ့အစင်တန်းမျိုးရတာ။အကျူမြင့်နေပေါ့နော်။ဒါမျိုးတွေကဖြေရှိတတ်တယ်ပေါ့။အဲ့ဒါဘဝကသူကဘာတွေလှုပ်လာခဲ့လို့လဲလို့ဆိုတော့ပညာပါရမီဖြည့်တယ်ပညာပါရမီဖြည့်တယ်ဆိုတဲ့အထက်မှာဘယ်လိုဟာပညာပါရမီဖြစ်တယ်လဲခုခေတ်တော့ပညာဒါနနဲ့ပြောနေကြတာပညာသင်ကြားရေးအတွက်အထောက်အကူပြုပေးကြတယ်နော်ပညာသင်ကြားရေးအတွက်အထောက်အကူပြုပေးကြတယ်ဟောပညာရေးအတွက်လှူကြတယ်တန်းကြတယ်အဲ့လိုဟာတွေကပညာဒါနလားလို့ဆိုဟောပညာဟုရည်စူးလှူသည့်အတွက်ကြောင့်ပညာဒါနလို့တော့ပြောနိုင်တယ်ဒါပဲလို့အဲ့ဒါတွေကအပြင်ပန်းနေကြီးပဲအကုန်လုံးအတွင်းမဟုတ်ဘူးအဲ့တော့ကိုပညာရဖို့အတွက်ကတော့မြတ်စွာဘုရားဟောထားတာကတော့ဖြစ်လျက်ဖြစ်လျက်ဘဝမှာပညာကြီးတဲ့ပုဂ္ဂိုလ်ဖြစ်ချင်လို့ရှိရင်ဘာလုပ်ရမလဲဆိုဘာလုပ်သင့်တယ်လဲဘာမလုပ်သင့်ဘူးလဲဘယ်ဟာကကုသိုလ်လဲဘယ်ဟာကအကုသိုလ်လဲဘယ်ဟာကအပြစ်ရှိတယ်လဲဘယ်ဟာကအပြစ်မရှိဘူးလဲဆိုရယ်မေးမြန်းမှုစုံစမ်းမှုလေးလာမှုဟာတကယ်ပညာပဲတဲ့အဲ့ဒါဒီဘဝတည်းမဲ့မေးမြန်းစုံစမ်းခြင်းဖြင့်ပညာတွေရလာတာဖြစ်လို့သူကတကယ်အတွင်းခုနကအထောက်အကူပြုတယ်ဆိုတာပညာဒါနပညာဒါနအထောက်အကူပြုရင်ကိုပညာသင်ကြားတဲ့အခါမှာကိုမှအလွယ်တကူဟိုအထောက်အကူတွေရနိုင်တယ်ဆိုရက်အကျိုးလောက်ပဲဖြစ်နိုင်လောက်ဆရာရှိတယ်ပေါ့နော်ပညာတတ်ဖို့ရာအတွက်ဆူတောင်းပြီးတော့လုပ်လို့ရှိရင်အထောက်အကူတွေတော့ဖြစ်ကောင်းဖြစ်မယ်ကျောင်းနေဖို့အစဉ်သင်ဖြစ်ခြင်းဖြစ်မယ်သို့တော့အတွင်းအနှစ်အနေနဲ့ပညာထက်မြက်တဲ့ပုံကိုဖြစ်ဖို့ရာအတွက်ကတော့အခုဘဝမှာမေးမြန်းတာတို့လေ့လာတာတို့စူးစမ်းတာတွေတို့ကမှပို့ပြီးတော့တိုက်ရိုက်ပို့ကြတယ်ဘုရားဟောတဲ့တရားတွေမှလည်းပဲတကယ်ကိုပညာကြီးမားတဲ့ပုံကိုဖြစ်ဖို့ဆိုတဲ့နေရာမှာမြတ်စွာဘုရားကပညာတတ်တဲ့ပုံကိုတွေကိုချင်းကပ်ပြီးတော့မေးမြန်းတယ်တဲ့ဒါအကုသိုလ်လားဒါအကုသိုလ်လားဒါဘယ်လိုအဓိပ္ပာယ်မှတ်ရမလဲဒါကအပြစ်ရှိသလားဒါကအပြစ်မရှိဘူးလားဒါကလောက်ကောင်းသလားဒါကမလောက်ကောင်းဘူးလားလို့ဒီလိုစူးစမ်းလေးလာမေးမြန်းခြင်းဟာတဲ့ဖြစ်လျက်ဘဝမှာပညာကြီးမားခြင်းရဲ့အကြောင်းတစ်ခုပါတဲ့နောက်တစ်ခုကတရားနာခြင်းဟာလည်းပညာကြီးပွားခြင်းရဲ့အကြောင်းတစ်ခုပါလို့ဒီလိုဟောတယ်ဒါကြောင့်ဘုန်းကြီးတို့တွေဒီဟာကိုလည်းမမေ့သင့်ဘူးပေါ့နော်ဟိုလွယ်ကူတဲ့ပညာဒါနဆိုပြီးတော့ပညာရေးအထောက်ပံ့ပေးုံနဲ့ပဲငါဖြစ်လျက်ဘဝမှာပညာကြီးမယ်လို့ဒီလိုမတွက်သင့်ဘူးပေါ့စာထဲမှာတိုက်ရိုက်ပါတာတော့ခုလိုမေးမြန်းစုံစမ်းတာဟာပညာကြီးခြင်းအကြောင်းလို့ဒီလိုပါတယ်။ဒါကြောင့်မို့လူ့ဘဝရလာတဲ့အခိုက်မှာကုသိုလ်ကောင်းမှုတွေလုံပုံလုံနီးအခြေအနေလိုက်လို့လုပ်တဲ့ကုသိုလ်ကောင်းမှုအလိုက်ခွန်ကြီးတို့တွေကောင်းကျိုးချမ်းသာတွေဟာကိုယ်တဏ္ဍာမှာဖြစ်ပေါ်လာမှာဖြစ်သည့်အတွက်ကြောင့်မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်ဖို့အတွက်မြင့်မြတ်တဲ့အလုပ်တွေလုပ်ကြရမှာဖြစ်တယ်။မြင့်မြတ်တဲ့စိတ်ထားတွေကိုထားပြီးမြင့်မြတ်တဲ့ကိုယ်ကျင့်တရားတွေနဲ့စခန်းသွားမှသာလေဘုန်းကြီးတို့တွေမှာပါရမီကုသိုလ်တွေဖြစ်ပြီးတော့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေဖြစ်မှာလို့ကိုယ်စီသဘောကျပြီးတော့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်ရှင်းကြံကြိုးကုပ်အားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုဆရာဖြစ်ချင်ပါကဲရှင်ဖေယဖေယတပည့်တော်တို့သည
်
သက်ရှိကျမ်းမာစိတ်ချမ်းသာ၍
လ
ူရဆန္ဒ
ชีวะ
สีช่อง
ชีวะสีช่อง
กามุมิงลาก
ามุมิงลา
ผิดปาสียัง
ผิดปาสียัง
อันดุงหา
อ
ันดุงหาตระณกุงตมะเนี่ยตะกวะภาวะทีละโตโก
ภาวะทีละโตโก
ขันยู
ขันยู
สอดติจะบากงอิ
สอดติจะบากงอิ
เตยาธรรมโก
เตยาธรรมโก
นาอยู่จะบากงอิ
นาอยู่จะบากงอิ
သင်္ကန်းအစရှိသော
သင်္ကန်းအစရှိသော
ဓာတဗဝတ္ထု
ဓာတဗဝတ္ထု
အစုစုတို့ကို
အစုစုတို့ကို
လူတန်းကြပါကုန်၏
လူတန်းကြပါကုန်၏
တိထာကိုယ်ွယ်လက်တန်းဖြစ်သော
တိထာကိုယ်ွယ်လက်တန်းဖြစ်သော
စေရီတော်မြတ်ကြီးအတွေ့
စေရီတော်မြတ်ကြီးအတွေ့
လူတန်းကြပါကုန
်၏လူတန်းကြပါကုန်
၏ဆောင်းလုဆဲဖြစ်သော
ဆောင်းလုဆဲဖြစ်သော
ကျောင်းဆောင်များအတွေ့
ကျောင်းဆောင်များအတွေ့
လူတန်းကြပါကုန
်၏လူတန်းကြ
ဒီလိုပေါင်းစု
ဒီလိုပေါင်းစု
ပါရမီကောင်းမှုသည
်ပါရမီကောင်းမှုသည်
ဒုက္ခခတ်သိမ်း
ဒုက္ခခတ်သိမ်း
ချုပ်ငြိမ်းရာမှန်ချုပ်
ငြိမ်းရာမှန်
ယနေ့ပံဤ
ယနေ့ပံဤ
အကြောင်းအထောက်ပံ
အကြောင်းအထောက်ပံ
ဖြစ်ပါစေတည
်းဖြစ်ပါစေတည
်းဒီကောင်းမှုဤ
ဒီကောင်းမှုဤ
အဖို့ဘာကကို
အမိအဖ
အမိအဖအဖို့အဖွာ
အဖို့အဖွာ
ဆရာသမားမှဆ၍ကဘာသူကဘာသာလူနတ်မြမလူနတ်မြမ
တ
တ္တဝအများတို့အား
တတ္တဝအများတ
ို့အားအမြအများအ
မြအ
မြဝေင့ပါကုန်၏
ဝေင့ပါကုန်၏
ကုသိုလ်အမြ
ကုသိုလ်အမြ
ကိုစီရကြကုန်သည်ဖြစ်ပေ
ကိုစီရကြကုန်သည်ဖြစ်ပေ
ကိုစိတ်နှဖျား
က
ိုစိတ်နှဖျားချမ်းသာကြသည
်
ချမ်းသာကြသည်ဖြစ်ကြပါစေကုန်သည်ဖြစ်ကြပါစေကုန
်သည
်အားလုံးကြကြသည်များအမြအမြအမြရှိတော်မူကြပါကုန်လောသာဓုသာဓုသာဓု
အား
လုံးကြကြသည်များအမြအမြအမြရှိတော်မူကြပါကုန်လောသာဓုသာဓုသာဓုအားလုံးကြာကြသည်များခင်ဗျာ
ခင်ဗျာ
ခင်ဗျာရောမူကြအားလုံးတော့